အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ဖေဖော်ဝါရီလ1ရက်နေ့ရန်ကုန်မှာကျင်းပခဲ့တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကိုပါတီကတောင်းအောင်ပေးအပ်ထားခြင်းမရှိဘဲတက်ရောက်ခဲ့တဲ့အတွက်ဆိုပြီး NLD ဘူကော်မတီဝင်ဒေါက်တာသိန်းတွင်ကိုပါတီစည်းကမ်းတိုင်းရေးယူသွားမယ်လို့ NLD ပါတီကကြေညာချက်ထုတ်ပြန်ထားတဲ့အပေါ်သူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့ဒေါက်တာသိန်းတွင်ကပြောပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာအကွန်ရက် NNER ကိုဦးဆောင်ယူလဲဖြစ်တဲ့ဒေါက်တာသိန်းတွင်ကလက်ရှိအချိန်မှာပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ကအရေးကြီးတယ်လို့လေးပွင့်ဆိုင်ဆွေးနွေးပွဲကိုသွားတက်တဲ့သူ့လှုပ်ဆောင်ချက်ဟာမှန်ကန်တယ်လို့ယုံကြည်ကြောင်းပြောဆိုပါတယ်။ရန်ကုန်ကလေးပွင့်ဆိုင်ဆွေးနွေးပွဲသွားတက်တာဟာပါတီကိုကိုစားပြုတက်ခဲ့တာလား NNER ကိုကိုစားပြုတက်ခဲ့တာလားလို့နေပြည်တော်မှာဒီကနေ့ကျင်းပမဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတက်ဖို့အသွားလမ်းမှာဒေါက်တာသိန်းလွင်ကို VOA ကစတင်မေးမြန်းခဲ့ရမှာသူကအခုလိုဖြေပါတယ
်။ကျွန်တော်ဒီလေးပွင့်ဆိုင်ဆွေးနွေးပွဲတက်တာက NLD ကိုကိုစားပြုပြီးသွားတာမဟုတ်ပါဘူး။ဆိုတော့ NNER ပညာရေးကွန်ရက်ကိုကိုစားပြုပြီးသွားတာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျအဲ့တော့ NLD ပါတီဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ကိုဒီပါတီရဲ့ကြိုတင်သဘောတူညီချက်မရှိဘဲနဲ့ဟိုစီကန်းနဲ့မညီဘူးဆိုပြီးတော့ပါတီကဟလာကြေညာရဲ့ထုတ်ပြီးတော့အရေးယူသွားမယ်လို့ပြောလာတဲ့ပုံမှာရောဆရာအနေနဲ့ဗာများပြောစရာရှိပါလဲ
ကျွန်တော်အနေနဲ့တော့ဒီလေးဝန်ဆိုင်ဆွေးနွေးပွဲကိုသွားတာမှန်တယ်လို့ယူဆတယ်။ဘာကြောင့်လဲဆိုတော့ဒါပညာရေးပြည်ပြင်ပြောင်းလဲဖို့အတွက်ဒါဆွေးနွေးတာဖြစ်တယ်။ဒီဆွေးနွေးပွဲဖြစ်လာတာကလည်းကျောင်းသားတွေကဆန္ဒပြသပေးမှောက်ပြီးတော့ပညာရေးဥပဒေကိုပြင်ဖို့တောင်းဆိုလာတဲ့အတွက်ဒီကျောင်းသားတွေရဲ့ဆန္ဒကိုအကောင့်ထဲပို့ဖို့အတွက်ဒါဆွေးနွေးပွဲလုပ်တာဖြစ်တယ်။ဒါကြောင့်ဒီဆွေးနွေးပွဲကသွားတင်တယ်။အဲတော့ကျောင်းသားတွေရဲ့ feedback ကလည်းမှန်ကန်တယ်လို့ကျွန်တော်မြင်တယ်။အဲကြောင့်ကျောင်းသားတွေဆွေးနွေးတဲ့နေရာမှာကျွန်တော်ကပညာရှင်တယောက်အနေနဲ့ပညာရေးရာဖြစ်စဉ်ဖြစ်တတ်တာကိုကျွန်တော်ရှင်းလင်းဆွေးနွေးဖို့အတွက်သွားတဲ့ဆက်ရောက်တာဖြစ်ပါတယ်။ NLD အနေနဲ့ဒါ NLD ရဲ့ပါတီစည်းကမ်းနဲ့မကိုက်ညီလို့အရေးယူမယ်ဆိုရင်လည်းကျွန်တော်အရေးယူခံမှုအစ်စ်မှာပဲကျွန်တော်နေရတော့ဒီချင်းလေးပဲသွားတာမှန်တယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ကျွန်တော်သွားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာလည်းဒီ NLD ပါတီတွင်းမှာပညာရေးကော်မတီမှာပါဝင်လှုပ်ဆောင်နေတယ်ဆိုတော့လေကြိုတင်သဘောတူညီမှုမယူဆိုတဲ့ဟာဘာလို့ဆိုလိုတယ်လို့နားလည်ပါလေဆရာ
ပြီးခဲ့တဲ့ရက်ပိုင်းကပြီးခဲ့တဲ့ရက်ပိုင်းမှာတစ်ပတ်နှစ်ပတ်တော့ကြာပြီးချင်းတယ်ပါတီရဲ့မူလရှိတဲ့စီကံချိန်တွေစီကံမှာနောက်ထပ်တိုးချဲ့လိုက်တဲ့အပိုက်ပါလာတယ်ဒါကြကလုံးတိုင်းတော့ကျွန်တော်အကြည့်ချမရဘူးအသေးပေကတော့ပါတီဝင်တယောက်ကတခြားနိုင်ငံရေးဖွဲ့စည်းတွေမှာပါဝင်မရှိဘူးဆိုတော့ကျွန်တော်တွေ့ပါတယ်ဒါပေမဲ့ကျွန်တော်ကဒီ NNR မှာဆောင်ရွက်လာတာဒါကျွန်တော်နှစ်နှစ်ကျော်ရှိပြီဒါလည်းပါတီကတည်ပါတယ်ပါတီကခေါင်းဆောင်ပိုင်းတွေရောပါတီကလူတွေရောပါဝင်တယောက်ဖြစ်တာဒါလို့ဆောင်ရွက်တာတည်ပါတယ်ဒီအခုဈေးဝယ်ဆိုင်ဆွေးနွေးပွဲမှာ NNR တယောက်ဖို့ဆိုပြီးတော့ကျောင်းသားတွေကကြေပြတောင်းဆိုလာတယ်ပေးကြလဲခံရတယ်ပညာရေးပြည်ပြင်ကြောင်းလဲတဲ့ကိစ္စတော့ဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကျောင်းသားတွေအတွက်လည်းအရေးကြီးတယ်၊ပညာရေးကဏ္ဍအတွက်အရေးကြီးတယ်။ကျွန်တော်တို့နိုင်ငံအတွက်အရေးကြီးတယ်လို့လည်းယုံကြည်တယ်။ဒါကြောင့်ကျွန်တော်သွားတာဖြစ်ပါတယ်။ဒီလိုမှမသွားဘူးဆိုရင်ကျွန်တော် NLD မှာလှုပ်ဆောင်ရတဲ့ဟာကျွန်တော်တာဝန်မေ့ရရောက်တယ်။အဲဒီလိုသွားတဲ့အတွက်ပါတီစိတ်ကတဲ့မြင်မြင်လို့အရေးယူမယ်ဆိုရင်လည်းကျွန်တော်ရင်ဆိုင်မှုအစ်စ်ပါပဲ
။အကယ်၍ဆရာကို NLD ပါတီကထုတ်ပယ်လိုက်မယ်ဆိုရင်ဒေါက်တာသိန်းလွင်အနေနဲ့ကဘာတွေဆက်လုပ်သွားဖို့ရှိပါလဲ။
ကျွန်တော်က NLD မှာဆက်ပြီးတော့ဆောင်ရွက်တော့မှာပါကျွန်တော်ကတစ်ခြားလုံးကျွန်တော်အကြောင်းစရာလုပ်ခဲ့တယ်ပညာရေးမှာတစ်ခြားလုံးလုပ်ခဲ့တာဖြစ်တော့ကျွန်တော်ပညာရေးလုပ်ငန်းကိုဆက်လက်ဆောင်ရွက်မယ်ပညာရေးပြည်ပြင်ကြောင်းလဲမှုကိုလည်းကျွန်တော်အတတ်နိုင်ဆုံးပြုပန်းဆောင်ရွက်တော့ပါမယ်အခုကျွန်တော်တို့ဟိုအနေပြီးတော့မှအခုရောက်နေပြီအခုကားပေါ်မှာပဲရှိသေးတယ်လေးဘုံဆိုင်ရှင်တွေမှာဒီကျွန်တော်ပါဝင်တက်ရောက်မယ်ကျွန်တော်ရဲ့အကျူကျွန်တော်တို့ NLD ဒီအဖွဲ့သားများလည်းအတူလေးဘုံဆိုင်ရှင်တွေမှာကျွန်တော်တို့ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာဒေါက်တာသိန်းလွင်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့